မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမန္တလေးမြို့ကလူလူကိုဒီကနေ့စကားပြောရမှာကြီးမားတဲ့အင်အားကိုမှန်မှန်ကန်ကန်မသုံးရင်အန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အကြောင်းအခုလိုပြောဆိုသွားပါတယ်ဒီကနေ့မနက်၈:၃၅မှာမန္တလေးမြို့အပြည်ပြည်ဆိုင်ရာလေစိတ်ကိုလေရင်နဲ့ရောက်လာတဲ့ဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ကိုမန္တလေးမြို့အပါဝင်ကြောက်စဲမြေသားတဒဦးစားတဲ့အနီးတဝိုက်မြို့တွေကဟန်းရှင်လူကြောင်းသားပြည်သူပေါင်းသိန်းနဲ့ချီပြီးဒီကနေ့ကြိုဆိုခဲ့ကြပါတယ
်။ဟုတ်တာပြောပါလေ။ကျွန်မအမှန်တိုင်းပြောပါမယ်တဲ့။ချီလေးလုံးလုံးဝလူလူပိသပြီးရင်ဒီလောက်ကြီးကျယ်တဲ့လူလူကိုကျွန်မသာနောက်တစ်ချိန်ပြန်ပြီးတော့အခုတွေ့ဘူးချင်းပါပဲ။အမလေးပြေးတဲ့ကအောက်ကိုပေါ်စိတ်ကအလုံးကိုစက်ကတော့ဆန်းစုကြည်နေတဲ့အဲ့လောက်ကိုတက်ကြွနေတာကိုတွေ့ရပါတယ်။တချို့ဆိုလို့ရှိရင်စိတ်တက်ကြွလွန်ပြီးတော့ဆန်းမြေကြီးဖြင်းဖြင်းကြတဲ့လူတွေကတော့တွေ့ခဲ့ပါတ
ယ်။ NLD အတွင်းရေးမှူးအဖွဲ့ဝင်လွတ်တော်ကိုစလေလောင်းဦးအောင်ကျိုင်ပြောပြသွားတာပါ။ကြိုဆိုတဲ့လူလူပြည်သက်များလွန်တဲ့အတွေ့တော့ဆန်းစုကြည်ရဲ့ရင်နှင်းဟာမိကွန်းပြောဖို့စီစဉ်ထားတဲ့သိပ်ပံလန်းတောင်းကကွင်းထဲကိုရောက်ဖို့လမ်းမှာ၄နာရီလောက်ကြာခဲ့ပါတယ်။ဒါအပြင်ခရီးပန်းနေတဲ့တော့ဆန်းစုကြည်ဟာဟောပြောနေရင်လည်းပရိသတ်ကိုတောင်းပန်ပြီးခိတ္တနားလဲရတယ်လို့အဲ့ဒီအချိန်မှာ NLD သဘာဝတိအဖွဲ့ဝင်ဦးဝင်းတင်ကဆက်လက်ဟောပြောခဲ့ပါတယ်ခဏနေမှာဒေါ်ဆန်းစုကြည်ပြန်လဲဟောပြောနိုင်ခဲ့ပါတယ်ဟောပြောနေချိန်မှာဒေါ်ဆန်းစုကြည်ရဲ့နှဘေးမှာမန္တလေးတိုင်းကလက်လက်နေတဲ့မဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလဲလောင်းကိုဦးရှိနေကြတယ်လို့ထောင်ထဲချီတဲ့တန်ကတော်တွေကလည်းဟောပြောဝဲစင်မြင်နာမှာစောင့်ရှောက်နေကြတယ်လို့ဆိုပါတယ်ဟောပြောဝဲပြီးတဲ့အခါမှာတော့ဒေါ်ဆန်းစုကြည်နဲ့အဖွဲ့ဟာမန္တလေးတောင်ကြီးကတဲခုံမဲဟိုတယ်ကိုဆက်လက်ထွက်ခွာသွားပါတယ်။မန္တလေးသားတွေဟာဒေါ်ဆန်းစုကြည်ကိုကြိုဆိုဖို့မနေ့ညကလေးကအုံအုံကြွကြွဖြစ်နေခဲ့ပါတယ်။ရွှေရောင်ခွတောင်းရုံနဲ့ကျဲပြူဖော်ကျူးရတဲ့အလှပြကားတစ်စီးနဲ့လှဲ့လေနေကြသလိုလူရှင်တော်နှကမ်းမွေးပါပါလေးနဲ့အဖွဲတွေကလည်းတန်ကြက်တွေနဲ့လှဲ့လေခဲ့ကြပါတယ်။လူရှင်တော်ဥပပါလေးပြောပြသွားတာပါဒီကနေ့ဘွဲမှာအစိုးရဘက်ကယူနီဖောင်းကိုဝန်ထမ်းတွေလုံးဝမတွေ့ရတယ်လို့လူလူကလည်းကိုယ်စည်းကမ်းနဲ့ကိုယ်စနစ်တကျရှိလှတယ်လို့ဦးအောင်ကျိုင်ကပြောပါတယ်ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းတင်ခေါင်းဆောင်တဲ့အဖွဲ့ဟာဒီကနေ့ညနေမှာတော့မြို့ကန်တွေနဲ့တီးကြတွေ့ဆုံမှာဖြစ်တယ်လို့မနက်ဖြန်မှာသခိုင်းမျိုးကလူလူကိုဟောပြောမှာဖြစ်ပါတယ်တပတ်ခါမတ်လ9ရက်နေ့မှာတော့မန္တလေးကနေထွက်ခွာပြီးတတဦးနှထိုးကြီးမိထီလာနေပြီးတော့တောင်ကူအုတ်တွင်းထန်းတပင်စားတဲ့မျိုးတွေကိုရန်ကုန်လာရင်နဲ့လမ်းတစ်လျှောက်မှာဝင်ရောက်ဟောပြောမယ်လို့သိရပါတယ်ခင်ဗျာ